မရိကန်ပြည်တော်စုမှာတော့ဒီကနေ့ဟာအမေရိကန်စစ်မှုတန်းတွေကိုဂုဏ်ပြုတဲ့အောက်မေ့ပွဲနေ့ဖြစ်ပြီးတော့ဒီကနေ့မှာတော့သူတို့ကိုဂုဏ်ပြုတဲ့အနေနဲ့ Rolling Thunder လို့ခေါ်တဲ့မော်တော်ဆိုင်ကအဖွဲ့ဟာမြို့တော် Washington DC ကအမျိုးသားရင်မြင့်ကြီးတဝိုက်မှာလှည့်လည်မောင်းနှင်ပြီးတော့ဂုဏ်ပြုချီတက်ကြမှာဖြစ်ပါတယ်။အမေရိကန်နိုင်ငံတဝန်းကမော်တော်ဆိုင်ကသမားတွေဟာ Washington DC ကိုဒီနေ့လိုနေမျိုးမှာလာရောက်ပြီးတော့စစ်မှုတန်းတွေကိုဂုဏ်ပြုတာဖြစ်ပြီးတော့ဒီကနေ့မှာတော့နောက်ဆုံးကြိမ်ဖြစ်တဲ့ဂုဏ်ပြုကြမှာဖြစ်တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံတဝန်းကမော်တော်ဆိုင်ကယ်သမားတွေဟာဆယ်စုနှစ်ပေါင်းများစွာအခုလိုမျိုးမြို့တော်ဝါရှင်တန်ကိုလာပြီးတော့အကုန်ပြုခဲ့ကြတာဖြစ်ပြီးတော့ဒါကလည်းအောင်မေပွဲနေ့အခမ်းအနားရဲ့အစိပ်ပိုင်းတစ်ရက်အဖြစ်နဲ့ရှိလာခဲ့တာပါဒီ Rolling Thunder Ride for Freedom လို့နာမည်ပေးထားတဲ့ဒီအစီအစဉ်ကိုတော့အမေရိကန်စစ်တပ်တွင်တာဝန်ထမ်းဆောင်စဉ်ကြာဆုံးသွားခဲ့တဲ့ဒီစစ်တီတွေရဲ့စွန့်လွတ်အနစ်နာခံမှုတွေကိုလူတွေသိလာအောင်လုပ်တဲ့အနေနဲ့ပြုလုပ်တာဖြစ်တယ်လို့ဆိုပါတယ်ဒီအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာအာတီမီလာကတော့သူတို့အနေနဲ့နှစ်ဆင်ကျင်းပတဲ့ဒီအောက်မေ့ပွဲအခမ်းအနားစီစဉ်တဲ့နေရာမှာ American Pentagon စစ်ဌာနချုပ်နဲ့ဆက်ဆံလှုပ်ဆောင်ရတာတွေကိုတဖြည်းဖြည်းနဲ့စိတ်ပြက်လာမိတယ်လို့ပြောပါတယ်သူတို့အနေနဲ့ဒီခမ်းအနားအတွက်ငွေကြေးအမြောက်များပေးခဲ့ပေမဲ့သူတို့ကငွေကြေးသူတို့ကိုငွေကြေးကမကရာလှုပ်တီထောင်သူတွေဆိုင်ကယ်စီးသူတွေနဲ့ဈေးတွေကိုဒီဆိုင်ကယ်ရန်နာတဲ့နေရာတွေကိုဝင်ခွင့်မပေးဘူးလို့သိရပါတယ်ခင်ဗျာ